မင်္ဂလာပါရှင်လွတ်လပ်တဲ့အာရှတဲ့ RFA ရဲ့2024ခုနှစ်ဇွန်လ22ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမတို့ရင်းစင်ပါရှင်ဒီနေ့အစီအစဉ်မှာရှမ်းပြည်နယ်မြောက်ပိုင်းမှာဇွန်လကုန်အထိအပြည့်ရထားမယ်လို့ MNDAA ထုတ်ပြန်တဲ့သတင်းအပါအဝင်သတင်းတွေသတင်းဆောင်မှာအပတ်စဉ်ကဏ္ဍနဲ့တိုင်းရင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့ရင်းဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းမှာဇွန်လကုန်အထိအပြည့်ရထားမယ်လို့မြမအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကထုတ်ပြန်လိုက်ပါတယ်။တရုတ်နိုင်ငံရဲ့အပြစ်ခတ်ရက်စဲရေးနဲ့စစ်ပွဲတွေရပ်တန့်ရေးတောင်းဆိုချက်ကိုတုံ့ပြန်မှုအတွက်ဇွန်လ31ရက်နေ့အထိစစ်ဆင်ရေးတွေရပ်တန့်ထားမယ်လို့ဇွန်လ19ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြပါဗျ။အပြစ်ရထားတဲ့ကာလမှာလေကြောင်းရန်ကာကွယ်ရေးအစီအမံတွေလုပ်ဖို့နဲ့စစ်ဘေးဒုက္ခသည်တွေကယ်ဆယ်ရေးကိစ္စတွေကိုလှုံ့ဆော်မှာဖြစ်ပြီးစစ်ကောင်စီတပ်ကတိုက်ခိုက်လာရင်တော့ပြန်ပြီးတိုက်ခိုက်မယ်လို့ဆိုပါဗျ။ရခိုင်ပြည်နယ်တန်တွဲမြို့နယ်အဘဲကျေးရွာမှာဇွန်လ20ရက်နေ့ကစစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြောင့်စစ်ဘေးဒုက္ခသည်ကိုဝင်းဆောင်အမျိုးသမီးတဦးအပါအဝင်5ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်ထိခိုက်ဒဏ်ရာရသူတွေလည်းရှိတယ်လို့ဆိုပါရယ်လက်ရှိတန်တွဲမြို့ပေါ်မှာ AA ကထိန်းချုပ်ထားပြီးမြို့ဝင်ထွက်တွေကိုကန့်သတ်ထားတယ်လို့လည်းဒေသခံတွေကပြောပါရယ်ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ AA တို့တိုက်ပွဲ၈လအတွင်းချင်းပြည်နယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်ကမြို့နယ်ကိုမြို့နယ်ကို AA ကသိမ်းယူထားပြီးတန်တွဲနဲ့မောင်တော်မြို့နယ်တွေကိုလည်းအပြင်းထန်တိုက်ခိုက်နေပါတယ်စစ်တပ်အာဏာသိမ်းထားတဲ့၃နှစ်ကျော်အတွင်းစစ်ကောင်စီတပ်တိုက်ခိုက်မှုတွေကြောင့်စာတင်ကျောင်းပေါင်း130ကျော်ထက်မနည်းထိခိုက်ပျက်စီးခဲ့တယ်လို့မြန်မာနိုင်ငံမှာဆေးရသွေးမှုကျူးလွန်တဲ့အထောက်အထားတွေသုတေသနပြုစုဆောင်းနေတဲ့မြန်မာ Witness ကဇွန်လ20ရက်နေ့ကအစိုးရခန်းစာထုတ်ပြန်ပါတယ်စစ်တပ်အာဏာသိမ်းချိန်ကနေ2024 April 30ရက်နေ့အထိစာတင်ကျောင်းတွေနဲ့တက္ကသိုလ်တွေကိုထိခိုက်ပျက်စီးစေတဲ့တိုက်ခိုက်မှု184ချိန်ရှိခဲ့ပြီးစာတင်ကျောင်း133ကျောင်းထက်မနည်းပျက်စီးခဲ့တယ်လို့အစိုးရခန်းစာကဆိုပါတယ်လေကျောင်းတိုက်ခိုက်မှုတွေကြောင့်အများဆုံးပျက်စီးခဲ့ပြီးသေဆုံးသူ64ဦးနဲ့ဒဏ်ရာရရှိသူ106ဦးရှိတယ်လို့လည်းဆိုပါတယ်စာတင်ကျောင်းပျက်စီးမှုတွေမှာသခိုင်းတိုင်းကအများဆုံးဖြစ်တယ်လို့ဆိုပါတယ်လာအိုနိုင်ငံဗီယန်ကျင်းမြို့တော်မှာဇွန်လ21ရက်နေ့ကနေ28ရက်နေ့အထိကျင်းပမဲ့အာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးနဲ့ဆက်ဆက်အခမ်းအနားတွေမှာမြန်မာအုပ်စုကိုတက်ရောက်ခွင့်မပြုဖို့နဲ့မြန်မာလူထုကိုစားပြုအမျိုးသားညီညွတ်ရေးအစိုးရ NUG ကိုသာတက်ရောက်ခွင့်ပေးဖို့တော်လှန်ရေးအင်အားစုနဲ့ရပ်ဖက်အဖွဲ့အစည်း333ဖွဲ့ကအာဆီယံခေါင်းဆောင်တွေကိုဇွန်လ18ရက်နေ့ကအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးအာဆီယံဘုံသဘောတူညီချက်5ရက်ကိုလိုက်နာဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်စစ်ကောင်စီကိုအစင်းမြင့်အစည်းအဝေးတွေကဖဲထုတ်ဖို့အာဆီယံက2021ခုနှစ်အောက်တိုဘာလကဆုံးဖြတ်ခဲ့ပြီးဖြစ်ကြောင်းစစ်ကောင်စီနဲ့ဆက်ဆံခြင်းအပြင်အာဆီယံနဲ့နိုင်ငံတကာအစိုးရတွေအပေါ်မြမဒီမိုကရေစီအရေးလှုပ်ရှားမှုခေါင်းဆောင်တွေကယုံကြည်မှုပြက်ပြားစေနိုင်ကြောင်းလည်းဒီအဖွဲ့အစည်းတွေကပြောထားပါတယ်လာမယ့်နှစ်2025အာဆီယံထိပ်သီးအစည်းအဝေးမှာဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့မလေးရှားနိုင်ငံအနေနဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအချက်အသေးကိုဖြည့်ရှင်းဖို့နဲ့သူတို့တွေရဲ့အခွင့်အရေးနဲ့အသက်အိုးအိမ်စည်းစိမ်တွေကိုကာကွယ်ပေးရမှဥဆောင်အခန်းကဏ္ဍကနေပါဝင်ဖို့ဒီတိမ်အခြေဆိုင်မြန်မာရိုဟင်ဂျာအသင်း Brock ကတောင်းဆိုကြောင်းမလေးရှားသတင်းတပုတ်ကဇွန်လ20ရက်နေ့ကဖော်ပြပါဗျ။ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့အတွက်နိုင်ငံတကာတရားရုံး ICJ ကအစီအမံတွေဆောင်ရွက်ခဲ့ပေမဲ့ဒီကာကွယ်မှုတွေကလုံလောက်မှုမရှိကြောင်းရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးမြန်မာစစ်တပ်နဲ့လက်နက်ကင်အဖွဲ့တွေရဲ့လူမျိုးတုံးတပ်ဖြတ်မှုတွေနဲ့တရားလက်လွတ်တပ်ဖြတ်မှုတွေကိုရပ်တန့်ဖို့မလေးရှားနိုင်ငံကဥဆောင်ကြိုးပမ်းဖို့လဲ Brock Okata Uthokhin ကတိုက်တွန်းနေလို့ဆိုပါတယ်အိန္ဒိယနိုင်ငံမနီပူပြည်နယ်အင်ဖာအကျဉ်းထောင်မှာရှိတဲ့မြန်မာအကျဉ်းသားတွေဟာသူတို့ကိုပြန်လွှတ်ပေးဖို့အတွက်စတင်ပြီးအစာငတ်ခံဆန္ဒပြနေကြတယ်လို့ဇွန်လ20ရက်နေ့ကအင်ဖာမြို့ကလာတဲ့သတင်းကဖော်ပြပါတယ်ဒီကျင်းသားတွေဟာနိုင်ငံသားသားများဆိုင်ရာဥပဒေပုံမှန်14အရတရားရုံးကပြစ်ဒဏ်ပေးထားတာဖြစ်တဲ့အတွက်သူတို့ကိုပြန်လွှတ်ပေးဖို့ထောင်အာဏာပိုင်မှာအခွင့်အာဏာမရှိကြောင်းမနီပူပြည်နယ်ဗဟိုအကျဉ်းထောင်အကြီးအကဲကပြောပါရယ်မနီပူပြည်နယ်ကထိန်းသိမ်းရေးစခန်းတွေမှာမြန်မာနိုင်ငံသားအမျိုးသမီးနဲ့ကလေးတွေအပါအဝင်မြန်မာနိုင်ငံကအထောက်အထားမဲ့ဝင်ရောက်လာသူ9000ခန့်ရှိပါတယ်ရှင်သတင်းဆောင်မအစီအစဉ်မှာ ထိုင်းနိုင်ငံမှာအနိုင်ဆုံးလောက်ခသတ်မှတ်ချက်ကိုအစိုးရကတွန်းမြင်ထားပေမဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလုပ်သားတွေကတော့ဒီအနိုင်ဆုံးလောက်ခသတ်မှတ်ချက်အတိုင်းမရကြပါဘူး။ရွှေ့ပြောင်းလုပ်သားတွေကိုလောက်ခတိုးပေးလိုက်တာဟာထိုင်းနိုင်ငံအတွက်အကျိုးမရှိနိုင်ဘူးလို့လုပ်ငန်းရှင်တွေကအကြောင်းပြပြီးတိုးမပေးတာဖြစ်ပါတယ်။ဒီအကြောင်း RFA English ပိုင်းရဲ့စောင်းပါကိုကိုရဲကောင်မြင့်မောင်ကတင်ပြထားပါတယ်ရှင်
။ထိုင်းဆိုရဟာအခုနှစ်တွင်အနိုင်ဆုံးလောက်ခသတ်မှတ်ချက်ကိုနှစ်ကြိမ်တိုးမြင့်ခဲ့ပြီးမကြခင်ထပ်တိုးဖို့လည်းဖြစ်နိုင်ခြေရှိနေပါတယ်။ဒါပေမဲ့ထိုင်းလုပ်ငန်းရှင်တော်တော်များများကတော့ဒီအနိုင်ဆုံးလောက်ခသတ်မှတ်ချက်မှာရွှေ့ပြောင်းလုပ်သားတွေအကျုံးဝင်မှုလို့ပြောပြီးတုံ့မပေးပဲထားပါတယ်။အဓိကကတော့ရွှေ့ပြောင်းလုပ်သားတွေဟာသူတို့ရသမျှဝင်ငွေတွေကိုအိမ်ပြန်ပို့မှာဖြစ်တဲ့အတွက်အနိုင်ဆုံးလောက်ခသတ်မှတ်ချက်အရလောက်ခတုံ့မပေးသင့်ဘူးလို့အကြောင်းပြနေတာဖြစ်ပါတယ်။ထိုင်းအလုပ်သမားဝန်ကြီးဌာနရဲ့သတ်မှတ်ချက်အရတော့လက်ရှိအနိုင်ဆုံးလောက်ခကတရက်ကိုဘတ်380လောက်ဖြစ်ပြီးအမေရိကန်ဒေါ်လာ10ဒေါ်လာလောက်နဲ့ညီမျှပါတယ်။ဒါပေမဲ့ရောက်နေတဲ့ဒေသနဲ့အလုတ်ကိုင်းမျိုးစားကိုမူတည်ပြီးတနေရာနဲ့တနေရာအနိုင်ဆုံးလောက်ခသတ်မှတ်ချက်တွေမတူကြပါဘူး။လက်ရှိချိန်မှာထိုင်းနိုင်ငံမှာခန့်မှန်းခြေမြန်မာလုပ်သား2တန်းလောက်ထိရှိနေပြီးထိုင်းနိုင်ငံလုပ်သားဈေးကွက်တစ်ခုလုံးရဲ့80ရာခိုင်နှုန်းလောက်ကမြန်မာရွှေ့ပြောင်းလုပ်သားတွေဖြစ်ပါတယ်။ထိုင်းနိုင်ငံမှာအလွန်များပြတဲ့အထောက်ထားမဲ့လုပ်သားတွေလည်းရှိနေတဲ့အတွက်အနိုင်ဆုံးလောက်ခအတိုင်းမရတဲ့လုပ်သားဘလောက်များသလဲဆိုတဲ့ကိငဏံအတိအကျသိရဖို့တော့မလွယ်ပါဘူး။ထိုင်းဆိုရကအနိုင်ဆုံးလောက်ခကိုတိုးမြင့်ထားပေမဲ့မြန်မာလုပ်သားတွေလောက်ခတိုးမရတာနဲ့ပတ်သက်လို့တရားဥပဒေစိုးမိုးမှုရှိတာကအဓိကပြဿနာဖြစ်နေတယ်လို့ရွှေပြောင်းအလုပ်သမားများစီမံချက်အဖွဲ့ကစိတ်ဆက်ညှိနှိုင်းရေးမှူးကိုရီယိုမန်နူချေကပြောပါလေ။ပြီးခဲ့တဲ့ဇန်နဝါရီလကထိုင်းနိုင်ငံမှာတနိုင်ငံလုံးအတိုင်းအတာနဲ့လောက်ခလာစာတွေတိုးမြင့်ခဲ့ပြီးပြီးခဲ့တဲ့ဧပြီလကတော့နောက်တစ်ကြိမ်ထပ်တိုးမယ်လို့ထိုင်းလွှတ်တော်ကကြေညာခဲ့ပါလေ။ပြီးခဲ့တဲ့မေလကတော့အနိုင်ဆုံးလောက်ခတရက်ကိုဘတ်400ဆိုတဲ့သတ်မှတ်ချက်ကိုတနိုင်ငံလုံးအတိုင်းအတာနဲ့တိုးချဲ့မယ်လို့မနှစ်ကရွေးကောက်ပွဲပြီးမှတက်လာတဲ့အယတ္တဆွေကကြေညာခဲ့ပါတယ်။ဒီလိုအနိုင်ဆုံးလောက်ခတိုးမဲ့ဆုံးဖြတ်ချက်အတည်ဖြစ်ဖို့အတွက်အလုတ်ရှင်အလုတ်မားနဲ့အလုတ်မားကြီးအရာရှိတွေပါဝင်တဲ့သုံးမွင့်ဆိုင်ကော်မတီမှဆွေးနွေးညှိနှိုင်းကြအောင်မှာဖြစ်ပါတယ်။ထိုင်းလုပ်ငန်းရှင်တွေနဲ့စက်မှုလုပ်ငန်းအသင်းဖွဲ့တွေကလည်းအနိုင်ဆုံးလောက်ခတိုးတဲ့ထက်မှရွှေ့ပြောင်းလုပ်သားတွေကိုမထည့်ဖို့တိုက်တွန်းနေကြပါတယ်။ပြီးခဲ့တဲ့ဇွန်လကလည်းအနိုင်ဆုံးလောက်ခတိုးတာကိုမော်တော်ယာဉ်တက်စင်တဲ့စက်ရုံနေ၊ electronic ပစ္စည်းစက်ရုံနေနဲ့ဆက်သွယ်ရေးပစ္စည်းစက်ရုံနေလိုမျိုးနည်းပညာမြင့်လုပ်ငန်းတွေကကျွမ်းကျင်လုပ်သားအချို့အတွက်ပဲကန့်သတ်ထားဖို့ထိုင်းစက်မှုလုပ်ငန်းရှင်များ Federation FDI ကတောင်းဆိုထားပါတယ်။အလုပ်သမားရေးလှုပ်ရှားသူတွေကတော့ဒီလိုအကြောင်းပြချက်မျိုးကိုလက်မခံကြပါဘူး။အနိုင်ဆုံးလောက်ခဆိုတာလူတယောက်ဘဝရည်တည်ဖို့အနိုင်ဆုံးလိုအပ်တဲ့ဝင်ငွေကိုသတ်မှတ်ပေးတာဖြစ်ပါတယ်။ဒါကြောင့်အနိုင်ဆုံးလောက်ခတိုးမှာကိုမဆက်ညင်သင့်ပါဘူးလို့အလုပ်သမားရေးလှုပ်ရှားသူကော်ရီယိုကပြောပါတယ်။စက်ယုံလုပ်ငန်းရှင်တွေပိုင်ရှင်တွေအနေနဲ့လည်းကိုယ့်အလုပ်သမားအတွက်အနိုင်ဆုံးပေးရမယ့်လောက်ခကိုတော့မပေးနိုင်ရင်စီးပွားရေးမလုပ်သင့်ပါဘူးလို့ကော်ရီယိုကပြောပါတယ်ခင်ဗျာ
။ဆက်လက်ပြီး RFA ဝိုင်းတော်သားစောဖို့ခွအပတ်စဉ်တနင်္ဂနွေနေ့တိုင်းစီစဉ်တင်ဆက်တဲ့အာရှတလွားသတင်းများအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံဘက်ကနေလှေစီးထွက်ပြေးလာတဲ့စစ်ကောင်စီတပ်သား60ကျော်ကိုဘင်္ဂလားဒေ့ရှ်ဘက်ကနိုင်ငံပိုင်နဲ့ထဲခြေချမခံဘဲနဲ့ပြန်နှင်ထုတ်လိုက်ပါတယ်စစ်ကောင်စီနေကြာဆောက်တပ်သား66ယောက်လိုက်ပါလာတဲ့လှေနှက်စီးဟာနတ်မြက်ကိုဖျက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတက်ခနပ်ပြည်နယ်ထဲဝင်ဖို့ကြိုးစားခဲ့ကြတာဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ကမ်းခြေဆောက်ရဲတပ်ဖွဲ့ဘက်ကနေပြီးတော့ရေပြင်မာတွင်တားဆီးပြီးပြန်နှင်ထုတ်လိုက်တာလို့ AFP သတင်းကနေဖော်ပြပါတယ်။အရင်ကစစ်ကောင်စီတပ်သားတွေပြေးလာလို့ရှိရင်ရက်အနှဲငယ်ကြာလက်ခံထားပြီးမြန်မာနိုင်ငံဘက်ပြန်ပို့လို့ရှိပေမဲ့အင်ကာနီကထွက်ပြေးလာတဲ့သူတွေကိုတော့လုံးဝကန့်ကွက်မခံတာလို့လဲဆိုပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့လယ်ကောင်တက်တဲခရီးသွားတွေနဲ့အမဲစီကားနေတဲ့လေးမျက်နှာဖျားနာကနာမည်ကြီး Grand Hyatt Hotel ထဲလူ6ယောက်သေဆုံးနေတာကိုရဲတပ်ဖွဲ့ကအင်ကာနီမှာတွေ့ခဲ့ပါတယ်။ဟိုတယ်အခန်းပြန်အပ်ရဖို့အတွက်တရက်ကျော်သွားပြီမဲ့အခန်းနဲ့ကထွက်မလာကြတာကြောင့်သွားစစ်တဲ့အချိန်မှာအလောင်းတွေတွေ့တာဖြစ်ပါတယ်။သေးအစိတ်ခတ်ပြီးတော့တက်ခံရတာဖြစ်နိုင်တယ်လို့လည်းရဲကယူဆတာပါ။အလောင်းတွေကိုခွဲစိတ်စစ်စေတဲ့အခါမှာလဲကိုယ်ထဲမှာဆီယာနိုက်အစိတ်တွေတွေ့တယ်လို့ထုတ်ပြန်ထားပါတယ်။သေဆုံးတဲ့သူ6ဦးမှာ2ဦးကအမေရိကန်နိုင်ငံသားနောက်ထပ်4ဦးကတော့ဗီယက်နမ်နိုင်ငံသားတွေဖြစ်ပါတယ်။သူတို့နဲ့အတူလာတဲ့9ယောက်မြောက်တအုပ်ကတော့ပျောက်ဆုံးနေပြီးတော့သူ့ကိုတန်ရရှိတဲ့သူအဖြစ်ရဲတပ်ဖွဲ့ကရှာဖွေနေပါတယ်ခင်ဗျာ။ဒီရက်ပိုင်းအတွင်းတောင်အာရှနိုင်ငံတွေဘက်မှရေကြီးရေလျှံလာကြောင်းလူပေါင်း200ကျော်သေဆုံးခဲ့ပြီးတော့တန်းနဲ့ချီတဲ့လူတွေအိုးအိမ်ရွှေ့ပြောင်းနေကြရတယ်လို့ New York Times သတင်းကဖော်ပြပါတယ်။အထူးသဖြင့်အိန ဒီယမှာလူပေါင်း100ကျော်၊နေပေါ်မှာလူပေါင်း100ကျော်သေဆုံးခဲ့တယ်လို့ဆိုပါတယ်။တောင်အာရှနဲ့အရှိတောင်အာရှဘက်မှာရေကြီးတာအထူးဆက်မဟုတ်ပေမဲ့ဒီနှစ်ထဲမှာရာသီဥတုဖောက်ပြန်ပြီးတော့ပိုဆိုးလာတာလို့လည်းဆိုပါတယ်။မြန်မာနိုင်ငံမှာလည်းမြို့ပေါင်း20ကျော်မှာရေကြီးနေပြီးတော့လူဦးရေ 8,000 ကျော်ကျော်ဒုက္ခရောက်နေပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာတော့ပြီးခဲ့တဲ့သတင်းပတ်ကစလို့အစိုးရကိုစန့်ကျင်ဆန္ဒပြပွဲတွေတိုးလာနေပါတယ်။လောက်ခလာစာကောင်းတဲ့အစိုးရအလုပ်ရာဒူးနေရာတွေကိုစစ်ပြန်သားသမီးတွေနဲ့တခြားအခွင့်ဒုက္ခတွေအတွက်ခွဲတန်းချသတ်မှတ်ပေးထားတဲ့စနစ်ကိုမကြိုက်လို့ကျောင်းသားတွေဆန္ဒပြကြတာပါ။နောက်ခံမရှိတဲ့တာမန်ကျောင်းသားတွေကတော့ဒီစနစ်ကိုဖျက်သိမ်းပြီးတော့အရေးချင်းကိုအခြေခံတဲ့အစိုးရအလုပ်ခန့်စနစ်တစ်ခုဖြစ်လာဖို့တောင်းဆိုတာလည်းဖြစ်ပါတယ်။အစိုးရတိုင်းဝိုင်းကလာတဲ့ကျောင်းသားတွေကတော့အဲ့ဒီစနစ်ကိုထောက်ခံပြီးတော့တံပြန်ဆန္ဒပြပါတယ်။နှစ်ဖက်ကွဲနေတဲ့ဆန္ဒပြကျောင်းသားတွေကိုအာဏာပိုင်တွေကမျက်ရည်ယိုပုံးနေရာဘာကြီးတွေတုံးပြီးတော့လူစုခွဲပါတယ်ဆန္ဒပြပွဲတွေအတွင်းအနည်းဆုံးလူ25ယောက်သေဆုံးပြီးတော့လူပေါင်း100ကျော်ဒဏ်ရာရသွားတယ်လို့ AP သတင်းကဖော်ပြပါတယ်ခင်ဗျာကမ္ဘာနိုင်ငံပေါင်း93နိုင်ငံကိုဗီဇာမလိုဘဲနဲ့ထိုင်းနိုင်ငံထဲမှာဝင်ထွက်သွားလာခွင့်ပြုလိုက်ပြီလို့ထိုင်းဆိုရကတနင်္လာနေ့မှာကြေညာပါတယ်။အရင်တုန်းက58နိုင်ငံကိုပဲဗီဇာမပါဘဲနဲ့ဝင်ထွက်ခွင့်ပေးထားတာဖြစ်ပေမဲ့အခု93နိုင်ငံအထိကိုခွင့်ပြုလိုက်တာပါ။အဲ့ဒီနိုင်ငံတွေကလာလည်မဲ့သူတွေဟာဗီဇာမပါဘဲနဲ့ရက်ပေါင်း60အထိထိုင်းနိုင်ငံထဲမှာနေလို့ရမယ်လို့လည်းဆိုပါတယ်။ဗီဇာကင်းလွတ်ခွင့်ရတဲ့နိုင်ငံတွေထဲအိန္ဒိချင်းမြန်မာနိုင်ငံတော့မပါဝင်သေးပါဘူးခင်ဗျာ။
အခုတစ်ခါမှာတော့ရခိုင်တိုင်းရင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရင်းထုံးနဲ့နားဆင်ကြည့်ရှုရမှာပါရှင်
။ဒါလီဇောမူထားပါရှင်ပါ။အရိဖဲခိုင်ဘာသာစကန်နီကရိုဆိုဘာရဲ့ဒီတဘက်မှာတော့ရခိုင်ပင်နယ်တွန်းကထူခါရဲသတောင်းဖိုက်ရှင်ဒီကိုတောင်ပရာပြည်လာပေါ်ခိုင်ပါရဲ
။ရန်ကုန်နဲ့မောင်တိုမရိုတီမှာရခိုင်ဒေသခံစေလျောက်ကိုစိုက်ကောင်စီတပ်ဖွဲ့ဝန်တွေကဖမ်းဆီးလိုက်တယ်လို့မိန်သားစုဝန်တွေကပြောပါရဲ။ရန်ကုန်မြို့မှာဖမ်းဆီးခံရသူတွေဆိုတော့ကြောက်ဖရူကနေစိုက်ပွဲရှောင်လာတဲ့လူငယ်တီဖိုက်ပနာဇူလိုင်6ခဏရနဲ့ညာဆိုင်နာတွေဝင်ကြမှာနေကုန်မှာတော့ဖန်စီလာဇောနေဆက်သူတီကပြောပါတယ်မောင်တော့မှာတော့ဇူလိုင်လ6ခဏနဲ့ညာမှာစိုက်ကောင်စီ31ရောက်လာမလားမရိုမာရက်ကော့ကရဲချေအိုရှိုရီမွန်အစောရဝင်ထက်တဲ့အပေါ်မှာမရိုခန်6တယောက်ကိုဖန်စီလာတယ်လို့ဆိုပါတယ်ဖန်စီခံရသူတီထေကရန်ကုန်ရောင်းနေသူတီဆိုစိုက်ဆောင်လာခဲ့သူတီဖိုက်ပနာမောင်တော့မှာဖန်စီခံရသူတီကတော့မရိုထေပိုင်မိနေသူတီဖိုက်ပါတယ်စိုက်တမရိုနဲ့အနိုင်တဝိုက်ကဒေသခံနှရာဝန့်ကျော်နဲ့ရန်ကုန်ရောက်ရခိုင်မျိုးသားပါတီ ANP လူငယ်ကောင်းဆောင်ဟောင်းတယောက်ကိုလည်းစိုက်ကောင်စီကမကရသိန်းခေါင်ကဖမ်းဆီးခဲ့ပါတယ်ရခိုင်ပြည်နယ်တန်တွေးမြို့ကိုအာရခတက်တော် A ကဇူလိုင်လ6ရက်နေ့မှာထိန်းချုပ်ထားနိုင်ပြီး Friday လို့ဒေသခံတီကပြောပါတယ်တန်တွေးမြို့ပေါ်ကရာထိန်းထားနိုင်ဆိုဖိုက်ပနာမြို့နဲ့တခုလုံးကိုထိန်းထားနိုင်တဲ့အခရင်းနဲ့မဟုတ်သိန်းလို့တန်တွေးမြို့ခံတယောက်က RF ကိုပြောပါတယ်တိုက်ပွဲဆိုအပရွန်ထန်ဆုံးနေထားဖိုက်ခါမနာစိုက်ကောင်စီကလီဂရောင်းနဲ့ခုခံတိုက်ခိုက်ရတော့တာနဲ့အမှန်၌စာသွန်ကြောင့်အန်ဒေါ်ဖရာနဲ့စာသရဲတာဝါတန်ဒီပြစီလာလို့ဆိုပါရဲရောင်းနေမှာပဲနှစ်ဖားတိုက်ပွဲကောင်မရိုဒွန်ပိုင်မိနေရဒေသခံတီကို AK ထုတ်ပြီးခါမနာဘေးလွဲရာကိုပို့ဆောင်ပြီးထားကောင် AA လောက်ခံတွန်းဌာနကဖော်ပြပါရဲလာဟိမှာတော့တန်တဲ့ကွာကားလန်ဘော်ကကုံဝိုင်းရီဒန်နဲ့ဇလွန်မှာတော့စိုက်ကောင်စီကဆုံးခွာတဲဆွေးထားစေဖိုက်တယ်လို့ဆိုပါရဲဒီကိစ္စနဲ့ပတ်သက်မနာ AA ကသတင်းထုတ်ပြန်ဆိုမှဟင်းသိရပိုင်ပရင်ကရိုက်တောင်ခုံဥခိုင်ဒုက္ခကိုစားသွေရမှာလဲဇူလိုင်6ရက်နေ့ညအထိအကောင့်ပြန်ဆိုမှရှိခပါတန်တွေးမြို့နယ်ကငပလီကန့်ခရီဆိုရခိုင်ပြည်နယ်အတွင်းကဘာလဲခရီတီတီလာရောက်လီပဲမွန်အများဆုံးဒေတာတစ်ခုဖိုက်ပနာခရီသွားလုံငယ်နဲ့ဝန်ဝင်အများဆုံးရရဒေတာတစ်ခုလေးဖိုက်ပါတယ်တန်တွေးနဲ့ငပလီတိုက်ပွဲတွေအတွင်းအရဲသားသီဆုံမှုတွေဟင်းရပိုင်မင်းသားစုနဲ့အစားသွေးမရပဲပျောက်ဆုံးနေသူ30ကျော်ဟင်းကောင်ကိုလည်းသိရပါတယ
်သတင်းဒီပြီမှာသောဘကန္နာကိုကုမမကဆာလာတံပရာပြလာပေါ်ဖိုက်ပါရယ
်ရခိုင်ပြည်နယ်မှာဖိုင်းနေတဲ့စိုက်ပွဲကောင်စိုက်ဝေဒနာခံစားရသူတွေဟင်းလာနေပါရယ်စိုက်ဝေဒနာခံစားနေရသူတွေဆိုစိုက်ပွဲကောင်မိသားစုဝန်တွေနဲ့ကာလာထရီကရာဆိုကွေကွာနေရဆိုအလုံးလမေးဖိုင်လာရဆိုဒီ ground လို့စုံစမ်းသိဟိရပါရယ် RF ရခိုင်အစည်းအဝေးနဲ့စားသွေးစကားပရောထသူ2ယောက်ရှိပနာသူတို့နှစ်ဦးထဲကတယောက်ဆိုအသား69 night array ဖိုက်ပနာနောက်တစ်ယောက်က35 night array ဟင်းပါရယ်69 night array လူငယ်ကစိုက်တွေမလို့ဒေသခံဖိုက်ပနာစိုက်တွေကနေတယောက်တည်းထွာလာပြီးနောက်မိန်းသားစုနဲ့အစားသေးဘရက်တောက်ဝနာဆိုရင်စိတ်ဒီကောင်စိတ်ထိခိုက်လာစော်လို့ဆရာဝန်ကပရော့ရီလို့ဆွေမျိုးတယောက်ကပြောပါပါတယ်နောက်တစ်ယောက်ဖိုက်တဲ့အသား35 night ရဲ့အမျိုးသားကတော့ Shayla Crown အလုံးလာမဲ့ဖိုက်လာခမနာစာဝဲနေရရှူတီရဲ့တော်တာနဲ့စိတ်သောကတိရောက်ရာကနေစိတ်ဖောက်လာစော်လို့ယူဆာရာ Crown မိန်းသားစုဝန်တီနဲ့နှိမ့်ဆက်သူဒီဘကပြတိရပါတယ်စိတ်ပွဲကောင်ရှောင်းတိန်နေရတဲ့လူငယ်တချို့ကလည်းသူတို့ပေါဝန်ကြောင့်မှအခုပိုင်မျိုး priority ကရနေရမနာကိုယ်တိုင်လေးစိတ်တဲ့ကြားဆိုဒီအဖိုင်များလာရေလို့ကာယကင်ရှောင်းတဒါဇွန်ထမနေကဖွန်ဟခဲ့ပါတယ်ရေတာလေးအယွန်ကပိုင်စိုက်ပိုင်းဆိုင်ရာရာ RP Pro ဆိုရယ်လူမှုအဖွဲ့စီတီစိုက်ပွဲကောင် Ready Pro ခါခေလာတဲ့တော်တာနဲ့သူတို့ကိုကုသမုံပိုင်းဆိုင်ရာမှာအားနေနေလေလို့ထောက်ပြသူတီဟင်းပါတယ
် RF ခိုင်သာသားစိုက်ကိုစောင်းမြန်နာဆောင်ပြခခဲ့တဲ့တော်တာရှောင်းပြလောင်းဖွန်လဲရှမ်းရိခဲ့ပါသည်ယေဇူးတော်ပါကျွန်တော်ကတော့အောင်သူပါ
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးရန်တွေကင်းဝေးကြပါစေရှင်